မေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကဒေတာကောလိပ်တစ်ခုမှာဂျာတာဘေးနေကတနက်နဲ့ပြစ်ခတ်မှုအတွင်းလူ9ဦးသေဆုံးသွားခဲ့ပြီးအဲ့ဒီတနက်သမားဟာခရစ်ယာန်တွေကိုပြစ်မှတ်ထားတပ်ဖြတ်ခဲ့တာဖြစ်တယ်လို့မြင့်မြင့်တွေကပြောပါတယ်။မနက်ပိုင်းမှာ M-Kwa ဒေတာကောလိပ်ကစာသင်ခန်းတစ်ခန်းအတွင်းကိုတနက်လက်နဲ့အမြောင်များကင်ဆောင်ထားတဲ့တနက်သမားကဝင်လာခဲ့ပြီးလူတွေကိုပြစ်ခတ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီနောက်ရဲတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းတနက်သမားတည်ဆုံးခဲ့ပြီးအဲ့ဒီသူရဲ့နာမည်ကိုတော့အာဏာပိုင်ကြီးကပြောကြားခြင်းမရှိသေးပါဘူးတနက်သမားဟာအတန်းထဲကိုဝင်လာပြီးခရစ်ယာန်ဟုတ်မဟုတ်ကိုမေးပြီးမှပြစ်တက်ခဲ့တာလို့မျက်မြင်သက်သေနှစ်ဦးထံမှနေကပြောပါတယ်မင်းညာကမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့ဒေါက်ကလက်စ်ခရန်ရဲရာရှိဂျွန်ဟန်လင်းကတနက်သမားနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းပြပေမဲ့အဲ့ဒီတနက်သမားရဲ့နာမည်ကိုမလိုအပ်ပဲလူသိရှင်ကြားထုတ်ပြောတာမျိုးမလုပ်ဖို့သတင်းတောက်တွေကိုပြောခဲ့ပါတယ်တနက်သမားဘယ်သူဘွားဆိုတာကိုသိတယ်လို့ထင်ပေမဲ့ဒီလူမဆန်စွာဆောင်ရွက်ခဲ့တဲ့လုပ်ရည်နဲ့ပတ်သက်ပြီးထင်ပေါ်ကျော်ကြားမှုလိုချင်တဲ့သူ့ရည်ရွယ်ချက်အထမမြောက်စေဖို့သူ့အနေနဲ့ဆောင်ရွက်မှလည်းဖြစ်တယ်လို့မစ္စတာဟန်လင်းကပြောပါတယ်။အဲဒီတနက်သမားရဲ့နာမည်ကိုထုတ်ပြောတာမျိုးအထက်ထိုက်အခါကပြောကြတာမျိုးမလိုအပ်တဲ့နာမည်ကြီးအောင်လုပ်တာမျိုးသတင်းမီဒီယာတွေအနေနဲ့ရှောင်ရှားဖို့လည်းသူကပြောကြားသွားပါတယ်။ဒါလို့ပြစ်ခတ်မှုအပြင်နိုင်ပိုင်းကွယ်မှာပဲရုပ်မြင်သံကြားကနေသမ္မတဘရိတ်အိုဘားမားကလည်းတနက်ထိန်းချုပ်ရေးဥပဒေကိုခိုင်မာပြီးလက်တွေ့ကြားတဲ့အသည့်နဲ့ပြဋ္ဌာန်းရေးကွန်ဂရက်စ်လွှတ်တော်ကိုတွန်းအားပေးကြဖို့အမေရိကန်လူထုကိုနှိုးဆော်လိုက်ပါတယ်ခင်ဗျာ